အမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတော့မြင့်တက်နေချိန်မှာပဲ COVID-19 ကာကွယ်ဆေးမကြာခင်လပိုင်းအတွင်းရနိုင်မယ်လို့မျှော်မှန်းထားကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကထောက်ကြနေကအမေရိကန်လွှတ်တော်အမတ်တွေကိုပြောပါတယ
် There's never a guarantee that you're going to get a safe and effective vaccine.But from everything we've seen,
ကွယ်ဆေးတစ်ခုကိုစမ်းသပ်မှုတွေမလုပ်ဘဲအနေရကင်းပြီးထိရောက်တယ်လို့အာမခံဖို့ကမဖြစ်နိုင်ပေမဲ့လူတွေ trace ဆန်တွေနဲ့စမ်းသပ်လို့ရထားတဲ့အချက်အလက်တွေအရသူ့အနေနဲ့သတိတကြီးနဲ့အကောင်းဘက်ကိုမျှော်မှန်းထားကြောင်းဒေါက်တာဖောက်ချီကအောက်လွတ်တော်ကိုရိုနာဗိုင်းရပ်စ်ပြဿနာတွန့်ပြန်ကိုင်တွယ်ရေး Sub Committee အဖွဲ့ကြားနာပွဲမှာပြောပါတယ်။ကွယ်ဆေးကစမ်းသပ်မှုအဆင့်နောက်ဆုံးဖြစ်တဲ့အဆင့်3ကိုရောက်သွားပြီလို့လည်းသူကပြောပါတယ်။John Hopkins တက္ကသိုလ်မှတ်တမ်းတွေအရအမေရိကန်နိုင်ငံမှာလက်ရှိ COVID-19 ကူးစက်သူ 4.5 သန်းနဲ့သေဆုံးသူ 3,000 ခွဲကျော်ရှိပြီးကမ္ဘာမှာကူးစက်မှုနဲ့အသေးအပြောင်းနှုန်းအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ဇွန်လနောက်ပိုင်း COVID-19 ကူးစက်မှုနှုန်းအများဆုံးမြင့်တက်ခဲ့တဲ့အတွက်အသွားအလာတွေဖြေလျှော့ပေးဖို့အနည်းဆုံးနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်တယ်လို့ဝန်ကြီးချုပ် Boris Johnson ကတောက်ကြံနေကကြေညာလိုက်ပါတယ်။ဥရောပမှာ COVID-19 ဒုတိယလိုင်းစတင်ရိုက်ခတ်နေတာကြောင့် Britain နိုင်ငံအနေနဲ့ရင်ဆိုင်ဖို့အသင့်ပြင်ထားရမယ်လို့လည်း Britain ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကကြတဲ့ဗရီနီကပြောပါတယ်